မြန်မာနိုင်ငံတော်ကဒီနှစ်မိုးတွင်မုတ်တုံမိုးအစကတည်းကမှကိုမုတ်တုံလီကအားလုံးကောင်းနေပြီးတော့နောင်သတင်းပတ်တွေအထိလေပြင်းတွေတိုက်ခိုက်မိုးသီးထန်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်မြေရည်တွေကလည်းစိုးရိမ်ရင်မက်အထိကျော်လွန်နေလို့ဒေသခံပြည်သူတွေရေပြင်းနဲ့အထူးသတိထားကြဖို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ရှေ့လာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံတော်ဝန်ဖြစ်ပေါ်လာနိုင်တဲ့မိုးလေဝသအခြေအနေတွေနောက်ဆုံးရတိုင်းထွာချက်တွေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဟောကျွန်တော်တို့အနီမုတ်ပုံတွေကအနီအားတင်းနေရနေအားကောင်းနေပေါ့နော်။ဒီကောင်းတဲ့ဒေသတွေဖြစ်တဲ့ HIV နဲ့မော်ဘီနဲ့ကင်းဘီနဲ့ဝိုးရိုင်းဒေသကြီးပေါ့နော်။ဒီဒေသတွေမှာတော့နေရာနံရမိုးရွာပြီးတော့မှဒေသလိုက်ကိုမိုးကြီးနေတဲ့နေရာရှိပါတယ်။ပြောတော့ HIV နဲ့ရာယူတိုင်းဒေသကြီးနဲ့မြန်မာတိုင်းဒေသကြီးတွေမှာတော့ဟောပေါ့နော်နေရာကွက်မိုးကြီးမှုတွေရှိပြီးတော့မှနေရာနံရမိုးရွာနေတဲ့နေရာမျိုးတွေရှိပါတယ်။ဒီနေ့တိုင်းလေးခုပေါ့နော်ရခိုင်ပြည်နယ်နဲ့ဝန်ပြည်နယ်ကရင်ပြည်နယ်နဲ့ကျွန်တော်တို့ဘိုးတိုင်းဒေသကြီးတွေမှာကျွန်တော်6ရက်ကနေ9ရက်လောက်ရှိသွားပါပြီ။အေးရှိသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲဒီဒေသမှာရှိတဲ့မြေတီချောင်းလေးကြီးနဲ့ကျွန်တော်တို့ရေကြီးရှမ်းမှုတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်။အခုလာတလာလုံးမှာတော့ကျွန်တော်တို့ဒီဝန်ပြည်နယ်နဲ့ကျွန်တော်တို့တိုင်းဒေသကြီးမှာတော့အပေါ်မှာတဲ့ပုံလိုက်ပြီးတော့ကျန်တဲ့တိုင်းငံလုံးမှာတော့ကျွန်တော်တို့ပုံမှန်မှုရှင်တော့ရရှိတဲ့အနေအထားမျိုးရှိပါတယ်ခင်ဗျာ။ဒီအနေနဲ့ပေါ့ဒီအနေနဲ့ဆိုရင်တော့ဒါကျွန်တော်တို့ဒီ ARV မြေတီချင်းချင်းမြေတီရတဲ့လားသွေးရမယ်ရောင်းလာနိုင်တဲ့အနေအထားမျိုးလေးရှိတယ်လို့ရှိရတယ်။ဒါလည်းဒီမြန်မာနိုင်ငံမြောက်ပိုင်းနေမှာဒါဒေါ်ဟုလာမှာနာဟိုးရတုံးဖြစ်ပူလာနိုင်တဲ့အတွက်ကြောင့်လို့ပေါ့နော်။ဟိုးလာတို့မှာဆေးဘက်တွေမှာလည်းဒါအရှင်ပြည်နယ်တို့မှာမို့ပူလာနိုင်တဲ့အနေအထားမျိုးရှိတဲ့ကြောင့်လို့အခုလက်ရှိတော့ဒါကျွန်တော်တို့ကာဗွန်နေမှာပဲဟိုးများနေတဲ့အတွက်ကြောင့်လို့ဒီဆော်မော်တဲ့ဒီကာဗွန်နေနဲ့ဆက်ဆက်နေတဲ့မြစ်တွေပေါ့နော်မြစ်တွေတော့ပြီးတော့ဒေါ်ဟုတိုင်းတိုင်းကြီးပေါ့နော်ဒီနေရာမှာရှိတဲ့မြစ်တွေမှာတော့ကျွန်တော်တို့ဒီမိုးများတဲ့အတွက်ကြောင့်လို့ဤကင်းကျင်းရဲအနေအထားမျိုးဖြစ်ပါလိမ့်ခင်ဗျာ
အခုရပိုင်းအတွင်းမှာတော့မိုးများရေကြီးပြီးတော့ရေလွှမ်းမှုမှုတွေရေဘေးအနေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့ကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးအေရဝတီတိုင်းနဲ့ကြံပြည်နယ်နဲ့တိုင်းတွေကဒေသခံပြည်သူတွေအနေနဲ့မိုးလေဝသသတိပေးကြေညာချက်တွေကိုစင်စက်မပြတ်နားဆင်ထားကြဖို့သတိပေးပါတယ်ရေလွှမ်းမှုမှုနဲ့မြေပြိုကျမှုအန္တရာယ်တွေဖြစ်နိုင်တဲ့ဒေသတွေကနေသက်ဆိုင်ရာကပြောင်းရွှေ့ခိုင်းရင်လဲဒေသခံပြည်သူတွေကလိုက်နာပြီးအများဆုံးရွှေ့ပြောင်းပေးကြဖို့နဲ့ရေကနေရတတ်တဲ့ကူးစက်ရောဂါတွေကိုအထူးသတိထားကာကွယ်ကြဖို့မိုးစလာညွှန်ကြားမှုချုပ်ကသတိပေးပြောဆိုပါရစေ။
အဓိကတော့ဒီရေပန်းကြီးပေါ့နော်ဒီရေပန်းကြီးမှာလားအရှိမနေကိစ္စတွေတော့ပဲပေါ့နော်ဒီရေကြီးတဲ့ဒေသတွေမှာပြီးသွားလာဖို့ကျွန်တော်ပြောကြလို့ပါတယ်။နောက်တစ်ခါတော့ဒီရေကြီးတဲ့ဒေသမှာရှိတဲ့ပြည်သူတွေအနေနဲ့လည်းအာကျွန်တော်တို့ရဲ့ဒီထုတ်ပြန်တဲ့ထိုင်မှာလည်းကျွန်တော်တို့ပေါ်ပြထားပါတယ်။ဘေးလွတ်တဲ့နေရာတွေဟိုပေါ့နော်ရှောင်ရှားနေဆိုင်မှုတော့ကျွန်တော်တို့ဟာအကြံပြုချက်ထဲမှာထည့်ထားပါတယ်။အဓိကတော့ဒီဘေးလွတ်တဲ့နေရာတွေမှာကျွန်တော်တို့သွားရောက်နေထိုင်မှာဒါမျိုးပြည်နဲ့ကင်းလုံးမှနေထိုင်ရှိပါတော့ကျွန်တော်ဒီဟာဒီဟာလည်းဒါဟိုမိုးရွာလာပြီဆိုရင်ဒါတချို့ညောင်ညောင်အောင်ကြောင်းချောင်းတွေပါလေစီးရဲအတွက်ကြောင့်လို့ဒီဆောင်လို့ဒီဘူနီကလေးလုံင်းနဲ့ဟိုဒါရေထဲမှာမြုပ်ပါသွားတဲ့ဒီစာလေးနဲ့ရှိပါလေစီးရဲကြောင့်လို့ပေါ့နော်ဒီအဓိကတော့ဘူနီကလေးလုံတဲ့အချိန်မှာလဲဆောင်လို့ဒီမျိုးတို့ဖျက်နေရလို့လဲချိုးတင်ဆောင်ချာယူမှဆောင်ရဖို့အတွက်ကျွန်တော်နည်းပြကြလို့ပါလေနောက်တစ်ခုကတော့ဒီရေပြင်းတဲ့ပြည်သူတွေအနေနဲ့ဖေးလို့တဲ့နေရာကြီးမှာခေတ္တရှိပြောင်းဒီစာလေးပါလေနောက်တစ်ခုကတော့ဒီသွားပြီးရဲ့သူတို့နဲ့အနည်းဆုံးဆုံးမှရှိတဲ့သွားပြီးရဲ့နေအော်ဒီခေါ်ကြည့်အနေနဲ့ကြည့်ပါဦးနော်ငွေကြေးတွေထဲနာဆောင်ရတယ်မလား
ပြီးခဲ့တဲ့ရက်ပိုင်းကပဲရေဘေးသစ်နေတဲ့ကရင်ပြည်နယ်အတွင်းကရေကြီးရေရှမ်းဖြစ်နေတဲ့ဒေသတွေကိုသွားရောက်ပြီးရေဘေးသစ်စခန်းတွေကိုကြည့်ရှုခဲ့ပါတယ်ဒီလိုမျိုးအစိုးရဘက်ကကူညီပေးနေတဲ့အပြင်လူမှုအသင်းအဖွဲ့တွေနိုင်ငံရေးပါတီတွေဘက်ကလည်းတတ်နိုင်သလောက်ကူညီဆောင်ရွက်ပေးနေကြပါတယ်လို့ကရင်ပြည်သူ့ပါတီရဲ့ဒုက္ခရာဦးစောစေဝါကအခုလိုပြောပါတယ
်ရေဘေးအနေနဲ့ရှောင်းတေးရတဲ့ကိစ္စတွေအဲဒါစားကုန်နေရတဲ့နောက်ကရေတဲ့ပါပါရကိစ္စတွေနောက်ပြီးဆုံးတဲ့ကိစ္စတွေလည်းရှိတယ်ပေါ့ဗျာအခုကျွန်တော်ကရေပေါ်လေးတွေလိုက်ပြီးတော့ရေဟိုကျွန်တော်ဘီလေးနဲ့မှာတို့ရေဒီပါရီလိုက်ပြီးတော့သက်ကူညီတဲ့ခင်ဗျာဒီကနေရောတော့ပါပါတယ်အခုအလောင်းဥတီတွေရှာမတွေ့ဘူးဖြစ်နေဆက်တဲ့အဲ့လိုမျိုးတွေတော့ရှိနေတယ်ပေါ့ဗျာနော်အဲ့လားဆိုရဲကဒီပိရကိစ္စတွေလည်းလုံးနေပါတယ်နော
်အခုလက်ရှိအခြေအနေမှာတော့စစ်တောင်းမြေကတောင်ကုန်းနဲ့မတောင်မြို့မှာစိုးရိမ်ရေမက်ကျော်လွန်နေပြီးဒါဟာနှစ်ပေါင်း53နှစ်အတွင်းစိုးရိမ်ရေမက်အမြင့်ဆုံးအခြေအနေဖြစ်ပါတယ်ဘီလင်းမြေရေနဲ့တန်လွင်မြေရေကလည်းစိုးရိမ်ရေမက်ကျော်လွန်နေသလိုရွှေချင်းမြေရွှေချင်းမြေရေပဲခူးမြို့ကပဲခူးမြေရေကလည်းစိုးရိမ်ရေမက်ကျော်လွန်နေတာကတော့နှစ်ပေါင်း54နှစ်အတွင်းအမြင့်ဆုံးစိုးရိမ်ရေမက်ဖြစ်နေပါတယ်လို့မိုးစလာညွှန်ကြားမှုချုပ်ကပြောပါတယ်ဒါကြောင့်မို့လို့မြေကန်းအနီးနဲ့မြေဒိတ်ပိုင်းတွေမှာနေထိုင်ကြသူတွေအနေနဲ့မြေရည်ကြီးမှုဘေးအန္တရာယ်ကင်းလို့ရကနေပြီးတော့ရှောင်ချကြဖို့အထူးသတိပြုနေထိုင်ကြဖို့သတိပေးနှိုးဆော်နေပါတယ်။မိုးပြည်တယ်ထဲမှာတော့ရေကြီးရေရှမ်းမှုဖြစ်နေတဲ့အတွက်ရေဘေးရှောင်အိမ်တော်စုပေါင်း 8,600 ကျော်ကိုစားရည်နေရေးကျန်းမာရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့ပြည်ကြားရေးကသတင်းထုတ်ပြန်ထားပါတယ်ရှင်။